သာလံသောယောဂီအပေါင်းတို့အကောင်းတို့ယခုချိန်ကမ္မစပြီးပဋိစ္စသမုပ္ပါဒ်တရားတော်များနဲ့ကြားကြရမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားတော်များမဟောကြကြမိမာကြကြမိမာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်တော်မြတ်ကြီးဟာနမောတတ္တ၃ခြင်းရွတ်ဆိုရွတ်ပူဇော်တော်ကြပါကုန်သည
်နမောတတ္တ
ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင
်ဘုရား
တရားသစ္စာတရားရှင်ဘုရ
ားတော်
သင်္ဃာကတ္တက
တရားတော်ဉာဏ်ရှင
်ဘောမရတ္တနေရဘုရ
ား
ကိုသောတော်ပါ၏ကာလပေါင်းများရှင်းရတဲ့အေရှိတော်ကိုအလွေကျမ်းမသိစေရစေသန္တရာမလေကြောင့်ဒီအဝိဇ္ဇာနိစ္စာယဥပါဒံကံကြောင့်သံဃောအ
တိ
သံဃာလို
ရောပါရ
ေသေမေပြာဆက်ဆက်ပြီးဟံကံကြောင့်နာယောနာယောကြောင့်အပ္ပာရန်ဒီရဲ့ကြောင့်မြမာမြာသာလိမြာကသင်္ချာစေစေရပါစေအကြောင်းရင်းကြောင့်လူနာပြာစွာတတ္တဝါတို့ဖြစ်လာရမဟုတ
်ယေရှင်ရှင်သော
မူလနဲ့ပြာသစ္စာနှစ်ခု၄ခုအလွာအင်္ဂါ၁၂ပါးတရားကိုများနှင့်၃ပါးအစံဉာဏ်မူလကို၃ပါးနှင့်ကာလ၃ပြားချင်းရနှင့်ဆက်ရှိတွေ့ဘယ်နှတွေ့ရတော့ဟုတ်ပြီရှိတွေ့အဲ့ဒီရှိတွေ့နဲ့သန္တရာကျင်လည်ဘုံကျင်လည်ဤကိုဘုရားရှင်ပရောမြတ်ကြီးကပဋိစ္စသမုပ္ပါဒ်တရားတော်မှာဟောကြားတော်မူခဲ့ပါတယ်ဒါကြောင့်ဒီရှိတွေ့ကိုလည်းပဲတစ်တွေ့ချင်းတစ်တွေ့ချင်းအားလုံးယောဂီများတန်ပြန်ညီညာရေတွေ့ကြည့်ကြရအောင်နော်အဲ့ဒီတော့ဘဂသမလဲဆိုရင်ဤရှိသွဲဆိုဒီမှာကဲဆိုလိုက
်
ဤရှိသွဲဆိုဒီမှာမူလမြာကတွဲသစ္စာတရားကတွဲသေ
ဒ
ီကောနာကတွဲအင်္ဂါစေတပါတွဲသောမသကတွဲဘောသောဝါကတွဲကာလသောမြာကတွဲရှင်ရတဲ့တရားပဲဒီရှင်သွဲလို့ဖြစ်ပါလေ။ဟုတ်ပြီ။တခုချင်းကောင်းကြည့်ကြရအောင်။မူလနဲ့ပြာသုတိပါသဝိဇ္ဇာနဲ့သနာဖြစ်ပါသည်။သစ္စာနဲ့ကုသုတိပါအမှုတရားသစ္စာဒုက္ခသစ္စာအမှုတရားသစ္စာဒုက္ခသစ္စာတို့ဖြစ်ပါသည်ဒီကုသဝါဆိုသည်မှာအတိတောင်းသက်စွာသစ္စာပန်အကျိုးတရားသစ္စာပန်အကျိုးတရားအနာဂတ်အကျိုးတရားတို့ဖြစ်ပါသည်အင်္ဂါ၁၂ပါးဆိုသည်မှာသဝိဇ္ဇာသင်္ခါရဝေယရနာဖသဝေရနာတဏឧបာဒံကမ္မဘဝသာတိသာမရဏတို့ဖြစ်ပါသည်သောမသသောတိမာသင်္ခါရနေဝိညာဉ်တံဝေရနာနေကနာဒစ္စကမ္မဘဝနေသာတိဒစ္စတို့ဖြစ်ပါသည်ဘုသောဝါသောတိမာကိလေသာဟောသောမာကမ္မဝဇ္ဇပါ
ပါကြလို့ရှင်ပါလို့ဖြစ်ပါသည်ပြည့်နေသောဘောပါသောဒီမှာအဝိဇ္ဇာတဏ္ဍာပုပ္ပါဒံလို့ဖြစ်ပါသည်ကမ္မဝုသဘာသောဒီမှာသင်္ခါရနှင့်ကမ္မဘဝလို့ဖြစ်ပါသည်ဝိပါကဝုရှင်ပါသောဒီမှာဝိညာဉ်ဆံသလယရဏသစ္စာဝိရဏသာတိသရမရဏဥပပါတိဘဝတို့ဖြစ်ပါသည်ကာလသောပြာဆိုသည်မှာလူလေးသည်သောသိကာလယခုဖြစ်စေပြစ္ဆောပံကာလသောဖြစ်လက်ကမကကာလတို့ဖြစ်ပါသည်ရှင်းရလေသည်ဆိုသည်မှာအတိတ်တော်ရှင်းရပါပါပြစ္ဆောပံကျိုးရှင်းရပါပါပစ္စောပန်အကြောင်းရှင်းရတာပါအနာဂတ်ကိုရှင်းရတာပါလို့ဖြစ်ပါသည်အတိတ်ကြောင့်ရှင်းရတာပါဆိုသည်မှာအဝိဇ္ဇာသံဃာတဏ္ဍာဥပါဒေဘဝလို့ဖြစ်ပါသည်ပစ္စောပန်ကြောင်းရှင်းရတာပါဆိုသည်မှာဝိညာဉ်ပစ္စောပန်ကြောင့်ရှင်ရာနာမဆိုသည်မှာသင်္ခါရဘဝတရားဘဝသုဝိဇ္ဇာသင်္ခါရလို့ဖြစ်ပါသည်အနာဂတ်ကျိုးရှင်ရာနာမဆိုသည်မှာဝိညာဉ်တယုတ်သလယရဏဖတာဝိရဏတို့ဖြစ်ပါသည်ကာလေလေနေစေစေတရေကိုအလွယ်ကျမ်းပတ်သိစေအပ်သည်သန္တရာပလျှောက်သည်ဟုတ်ပြီအလုံးပေါင်းလိုက်တဲ့အခါကျတော့ရှစ်တွယ်ရှိတာပေါ့နော်အဲ့ဒီရှစ်တွယ်မှာဘုန်းကြီးတို့မူလနဲ့ဖြာသစ္စာနဲ့ခုလေးကိုလွာအင်္ဂါ၁၂ပါးသုံးပါးအစအဆုံးပြီးတော့အဲ့ဒီအတွယ်ကလေးတွေကိုပြီးခဲ့တဲ့ရက်တွေမှာရှင်းလင်းပြီးတော့ကြားခဲ့ပြီဖြစ်ပါတယ်။ခဏဘောသုံးဝါဆိုတဲ့အတွက်ကိုရှင်းလင်းပြမှာဖြစ်ပါတယ်နော်။အဲဒီတော့ဘောသုံးဝါသရဝကဘယ်နှပါလဲမင်းသုံးပါရှိတယ်။အဲဒီသုံးပါကပါ၄လေ။ကိလေသာဝသုံးပါ၊ကာမဝနှစ်ပါ၊ဝိပါကဝ၈ပါ။ဟုတ်ပြီ။အဲဒီတော့မကိလေသာဝသုံးပါသည်အဓိကတရားနော်။ကိလေသာဝသုံးပါကအဓိကတရားဘယ်သူတွေလဲလို့ဆိုတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံကိလေသာကသိဉ္ဇုံများမှာတော့ကိလေသာ7ပါးပြထားတယ်။ဒါပေမဲ့လို့ဒီနေရာမှာဒီတရား3ပါးကိုပဲကိလေသာဟုအဖြစ်နဲ့ပြ။ဘာကြောင့်လဲဆိုတော့သူတို့ကအဓိကဖြစ်လို့အဝိဇ္ဇာသည်ခန္ဓာ5ပါးကိုမသိ။ဒုက္ခသစ္စာကိုမသိ။အဝိဇ္ဇာကဒုက္ခသစ္စာကိုမသိခန္ဓာ5ပါးကိုမသိတော့အမြင်မှားမှုတွေဖြစ်။အမြင်မှားတာကဒိဋ္ဌိအမြင်မှားတော့အခင်လဲမှားတော့ပေါ့နော်အခင်မှားတာကတဏှာဒါကြောင့်ဝိဇ္ဇာရဲ့တဏှာရဲ့ဒိဋ္ဌိရဲ့ဆိုပြီးတော့တရား3မျိုးကိုပဲဥတည်ပြီးတော့ကိလေသာ3ပါးအဖြစ်နဲ့ပဋိစ္စသမုပ္ပါဒ်တရားတော်မှာလိုအပ်တဲ့လောက်ကလေးထုတ်ပြီးတော့ပြခြင်းပဲဖြစ်ပါတယ်ကိလေသာအားလုံးမကုန်သေးဘူးလို့မှတ်လိုက်ပါနော်အဲ့ဒီကိလေသာတရားတွေဟာဘယ်လိုသဘောရှိတယ်လဲဆိုရင်ပူလောင်စေတတ်တဲ့သဘောရှိတယ်ပူလောင်စေတတ်တယ်ပူပန်စေတတ်တယ်ကိလေသာတရားများမိမိတို့ရဲ့တဏ္ဍာမှာရှိလာရင်စိတ်ဟာငြိမ်းချမ်းမှုကိုမရဘူးအမြဲတမ်းပူလောင်နေတယ်ကိလေသာကပူပန်စေတတ်တယ်ပူလောင်စေတတ်တယ်အဲ့ဒီလိုပူလောင်စေတတ်တော့တတ္တဝါတွေဟာကိလေသာတရားလက်ခံထားတဲ့တတ္တဝါတွေဟာအမြဲတမ်းပူလောင်နေရတယ်အဲ့ဒီလိုပူလောင်နေရုံနဲ့မကဘူးတဲ့ဒုက္ခမျိုးစုံနဲ့လည်းပဲတွေ့ကြုံနေရတယ်ဒုက္ခမျိုးစုံနဲ့တွေ့ကြုံနေအောင်ဘုရားကနှိမ့်ဆက်တယ်လေဒီကိလေသာတရားကတော့နှိမ့်ဆက်တာပဲ။ဒါကြောင့်ကိလေသာဆိုတဲ့အဓိပ္ပာယ်ကပူလောင်စေတတ်တယ်နှိမ့်ဆက်တတ်တယ်အဓိပ္ပာယ်သင်ပြရတယ်။ဘယ်လိုလဲတော့ပူလောင်စေတတ်တယ်နှိမ့်ဆက်တတ်တယ်အဓိပ္ပာယ်ဘယ်လိုမျိုးရ။ဒါကိလေသာရဲ့အဓိပ္ပာယ်နော်။
အဝိဇ္ဇာကိလေသာလေးရှိလာရင်လည်းပဲအမှန်ကိုမသိဘူးအမှန်ကိုမသိဘူးဆိုကြတဲ့ကူကမှောင်ထဲမှာလမ်းသွားရတယ်ဘလို့ဒုက္ခရောက်မလဲဆိုတာယောဂီများစဉ်းစားကြည့်ပေါ့နော်မှောင်ထဲလမ်းသွားတဲ့ပုဂ္ဂိုလ်တွေကျင်းနေချိုင်းနေတယ်လည်းမတွေ့ရဘူးလားတွေ့ရလားချုံနေတော်နေတယ်ကောတွေ့ရတာပဲကြောက်ကဘာကြီးတွေလည်းကြံပါပဲနော်ဒုက္ခတွေမျိုးမျိုးရောက်အဲ့ဒီလိုဒုက္ခတွေမျိုးမျိုးရောက်အောင်ဘလို့ကနေပြီးတော့ထန်တိပေးတယ်ဆိုတော့ဟောဒီအဝိဇ္ဇာကိလေသာကထန်တိပေးတာဒါကြောင့်ဝိဇ္ဇာကိလေသာဟာတတ္တဝါတွေကိုအမြဲတမ်းပူပန်စေတတ်တယ်အမြဲတမ်းနှိစ္စတတ်အဲ့ဒီဝိဇ္ဇာကိလေသာကမသိအောင်အမှန်ကိုမသိအောင်ဖောက်ွယ်ကြတာလောကကြီးကမှောက်အတိကြာနေတဲ့လောကကြီးပဲအလဲကိုမရတဲ့မှောက်အတိကြာအန္တိဘုဒ္ဓအရာလောကအရာလောကဤလောကကြီးသည်အန္တိဘုဒ္ဓအမိုက်အတိသာဖြစ်၏အမိုက်မှောင်ကြီးတဲ့ကြားနေရတဲ့လူပဲတဲ့နော်တန်ကောင်လာမဲ့မိသွေးတက်ဘူးညီနဲ့တန်ကောင်မိုးပေါင်းလာမဲ့မိသွေးတက်ဘူးအမိုက်အပြားဤလေးပါးချက်ငါးရာထောင်းမကမှောင်၏အဝိဇ္ဇာတရားတဏှာတရားရှိနေတဲ့ပုဂ္ဂိုလ်များသည်ညီနဲ့တန်ကောင်မိုးပေါင်းလာမဲ့မိသွေးတက်ဘူးညီနဲ့တန်ကောင်လုံးချိန်မျိုးမိုးကလည်းပေါင်းနေတယ်လက်ကလည်းပိုက်နေတယ်မိတွေ့တဲ့ထဲလည်းရောက်နေတယ်။အဲ့ဒီလိုနေရာမျိုးမှာရှိနေတဲ့ပုဂ္ဂိုလ်မှောင်တာတဲ့အဝိဇ္ဇာတဏရှိတဲ့ပုဂ္ဂိုလ်ကပို့ပြီးတော့မှောင်နေနော်။ဘာကုန်းမှမြင်ကွင်းမရကြ။အဲ့ဒီလိုအဝိဇ္ဇာတရားကတတ္တဝါတွေကိုမှောင်အတိကြီးဖြစ်အောင်ဖန်တီးပေးထားတဲ့အတွက်တတ္တဝါတွေမှာအများကြီးဒုက္ခရောက်နေကြ။အဝိဇ္ဇာတရားကရှေ့ကနေဖန်တီးပေးထားတော့မသိတော့မလိုချင်ဘူးလားလိုချင်လား။လူချင်းရင်သာလူချင်းရမရလာမှာကတခြားလားဒုက္ခသစ္စာလားဒုက္ခသစ္စာဒီဘဝလူချင်းတော့လည်းရလာတယ်ဘာသစ္စာရလက်ဘဝလူချင်းလည်းရတာပဲဘာသစ္စာရဒီမှာဘဝလူချင်းလည်းရမှာပဲဘာသစ္စာလဲအေးလူချင်းသာဘယ်ဘုံဘယ်ဘုံကဘယ်ဌာနပဲရောက်ချင်းရောက်ချင်းအဲ့ဒီရောက်ကြောင်းလို့တည်လို့ရင်တော့ရလာရောက်လာမှာပဲနော်လူဘဝရောက်ကြောင်းလို့ရင်အလောက်ကိုလို့ရင်လူဘဝရောက်မှာပဲ။လက်ဘဝရောက်ကြောင်းလို့ကိုလို့ရင်လက်ဘဝရောက်မှာပဲ။မြမဘဝရောက်ကြောင်းအလောက်ကိုလို့ရင်မြမဘဝရောက်မှာပဲ။ရောက်မှာပဲ။မရောက်ဘူးတော့မရှိဘူး။နော်။လူခြားလာတဲ့ခြားတာတွေလည်းမရဘူးလားရမှာလား။ရမှာပဲမရဘူးတော့မရှိဘူး။ဒါပေမဲ့ရလာတာမှန်သမျှပါတိစ္ဆာ။ဒုက္ခတိစ္ဆာနော်။မသိလို့လူချင်းနဲ့လူချင်းတော့အာထုတ်တယ်။အားထုတ်တာတခြားနဲ့အားထုတ်တာလားကံနေနဲ့အားထုတ်တာလားအေးကံနေနဲ့အားထုတ်တယ်အဲဒီတော့ကံဆိုတော့ကမ္မဘဝပေါ့နော်ကမ္မဘဝရသင်္ခါရရပေါ့ဘိုးအနေနဲ့ပြောတော့ဘာဟုတ်တယ်နော်ကမ္မဘဝအဝိဇ္ဇာနဲ့တဏှာကဘာဟုတ်လဲကိလေသာကာယကဝိသေကမနောကံကလေးတွေနဲ့အားထုတ်တာကဘာဟုတ်လဲကမ္မဘဝအဲဒီတော့ကိလေသာတရားသည်တဲ့သတ္တဝါတွေကိုအမှောင်ကြီးတဲ့မှာရအောင်ပို့ဆောင်ပြီးတော့တတဝါလေးကိုမျိုးမျိုးဒုက္ခရောက်အောင်ဖန်တီးပေးတတ်တယ်။ဘယ်သူနဲ့တစ်ဆင့်ဖန်တီးပေးတယ်လဲဆိုတော့ကမ္မဝဆိုတဲ့သင်္ခါရကမ္မဘဝမှာတစ်ဆင့်မဖန်တီးဘူးလားဖန်တီးပေးလားဖန်တီးပေးထားတယ်။အဲဒီလိုဖန်တီးပေးထားတော့ကာယကဝစီကမနောကံဆိုတဲ့ကမ္မဘဝလေးတွေနဲ့ဒီဘဝရာကြောင်းတဘဝရာကြောင်းဓမ္မဘဝရာကြောင်းအမထုတ်ရဘူးလားအထုတ်ရလားအထုတ်သည့်အားလျော်ဆိုမရဘူးလားရရတာကဝိပါကဝရတာကဘာလဲဝိပါကဝိပါကဝနော်ဝိပါကဝဆိုတော့ဘယ်လိုတွေတော့ဝိညာဏယုတ်အလယရဏခန္ဓာဝေဒနာဇာတိစရာဝေဒနာဥပပတ္တိဥပပတ္တိဘဝဆိုတာကကမ္မဘဝနဲ့အတူတူဘဝထဲမှာပါတဲ့တရားနော်ကမ္မဘဝကအကြောင်းဥပပတ္တိဘဝကအကျိုးတခြားနေရာတွေမှာဆိုဥပပ္ပတိဘဝလို့နာမည်ဖော်ထားတာမရှိဘူး။နာမည်မဖော်ပေမဲ့လို့ဇာတိလို့ပြောလိုက်ရင်ဥပပ္ပတိဘဝပါတယ်လို့အဓိပ္ပာယ်ယူလိုက်ပါနော်။ဇာတိလို့ပြောလိုက်ရင်ဘယ်လိုပါလဲ။ဥပပ္ပတိဘဝပါတယ်။ဇာတိဒီလေခန္ဓာငါးပါးဖြစ်တာပဲ။ဥပပ္ပတိဘဝကလည်းခန္ဓာငါးပါးဖြစ်တာပဲ။ဘယ်အချိန်မှဖြစ်တယ်ပဋိသင်္ဍိအစဆုံးမှဖြစ်တာ။နော်။အဲကြောင့်ဇာတိကလည်းပဋိသင်္ဍိအစဆုံးမှဖြစ်တာ။ဥပပ္ပတိဘဝကလည်းပဲပဋိသင်္ဍိအစဆုံးမှဖြစ်တာ။ဒါကြောင့်ဒီမိအတွေ့တွေမှာရည်တွေ့ရင်ဥပပ္ပတိဘဝကိုသိချမရည်တွေ့ဘူး။ဘာဖြစ်လို့တော့ဇာတိနဲ့တူနေလို့ အခုဒီနေရာမှာကြတာဥပပ္ပတိဘဝကိုသိကြရည်တွေ့တယ်။ဘာဖြစ်လို့တော့မေးတဲ့အခါကြတာဝိပါကဝဆိုတဲ့အကျိုးတရားကိုရသလောက်သူကစဉ်းရင်ထုတ်ကြည့်လိုက်တာကိုနော်ဥပရသလောက်ကိုဝိပါကဝထဲမှာစဉ်းရင်ထုတ်ကြည့်လိုက်တဲ့အခါကြတော့ဥပပ္ပတိဘဝဆိုတဲ့နာမည်ကိုသိကြဖို့ပြီးတော့စဉ်းရင်ထုတ်ပြလိုက်တယ်။ဒါကြောင့်မလို့ဘယ်နှပါးဖြစ်သွားလဲ၈ပါးအရိယဥပပ္ပတိဘဝအပါဝင်ဝိပါကဟော၈ပါးနော်ဝိပါကဟော၈ပါးအရိယဝိပါကဟော၈ပါးဒီရလာတဲ့အကျိုးတရားဗာတရားလဲရလာတဲ့အကျိုးတရားအကြောင်းတရားကကိလေသာဟုတ်နဲ့ကမ္မဟုတ်ရလာတဲ့အကျိုးတရားကဝိပါကဟုတ်အကြောင်းတရားကဘာဟုတ်လဲကိလေသာဟုတ်နဲ့ကမ္မဟုတ်ရလာတဲ့အကျိုးတရားကအဲ့ဒီလိုဆိုတော့ကိလေသာဝင်တဲ့ကမ္ဘာဝကအကြောင်းတရားမို့ပါသစ္စာအကြောင်းတရားမို့ပါသစ္စာပါရိမဝိဇ္ဇာကြည့်လေပါသစ္စာလဲတဏှာရေဥပါဒဏ်ကြီးတော့လဲပါသစ္စာလဲသာကကိလေသာဝင်၃ပါးဟုတ်တယ်မလားကမ္ဘာဝအနေနဲ့ကြည့်လိုက်တော့သင်္ခါရနဲ့ကမ္ဘာဘဝသင်္ခါရကလည်းပါသစ္စာတော့သမုဒိယသစ္စာကမ္ဘာဘဝကလည်းသမုဒိယသစ္စာဟောဒီလိုဆိုတော့အကြောင်းတရားမို့ပါသစ္စာသမုဒိယသစ္စာကိလေသာဝကလည်းအကြောင်းတရားမို့ပါသစ္စာသမုဒိယသစ္စာကမ္ဘာဝကလည်းအကြောင်းတရားမို့ပါသစ္စာသမုဒိယသစ္စာနော်သမုဒိယသစ္စာအဲ့ဒီအကြောင်းသမုဒိယသစ္စာလေးတွေစူးစမ်းထားကြမယ်ဆိုရင်အကြောင်းတရားကြိုးစားသည့်အားလျော်စွာအကျိုးတရားတွေမရဘူးလားရအကျိုးတရားကဘာသစ္စာဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာတဲ့အကျိုးတရားကိုကြည့်လိုက်တော့ဝိပါကဟော၈ပါးပေါ့ဝိပါကဟော၈ပါးသည့်၈ပါးကိုချင်းချုပ်လိုက်တော့ခန္ဓာ၅ပါးပဲပြန်မရဘူးလားရခန္ဓာ၅ပါးဒုက္ခသစ္စာတရားဟုတ်တယ်မလားအဲ့ဒီတော့မသိလို့လိုချင်တယ်မသိလို့လိုချင်တာကဘာဝတ်တယ်တော့ကိလေသာဝလိုချင်လို့အာထုတ်တယ်အာထုတ်တာကဘာဟုတ်တယ်တော့ကာမဝအာထုတ်တော့ရတယ်ရတာကဘာဟုတ်တယ်တော့အဲ့ဒီဝိပါကဝကြီးကိုချင်းချုပ်တော့ခန္ဓာ၅ပါးဘာသစ္စာလဲဒုက္ခသစ္စာလားမသိလို့လိုချင်လို့အာထုတ်တော့ရရှိခန္ဓာ၅ပါးဒုက္ခသစ္စာတရားဟုတ်တယ်မလားမသိလို့လိုချင်တော့အာထုတ်တယ်အာထုတ်တော့ရရှိတယ်ခန္ဓာ၅ပါးဒုက္ခသစ္စာတရားပြောကြည့်လိုက်စမ်းမသိလို့လိုချင်တယ်လိုချင်တော့အာထုတ်တယ်အာထုတ်တော့ညာရှိတယ်ခန္ဓာ၅ပါးဒုက္ခသစ္စာတရားဒါဘုသောမလဲနေတာပဲဟုတ်လားမသိလို့လိုချင်တာကဘာဟုတ်တယ်တော့လိုချင်လို့အာထုတ်တာကညာရှိတာကဩဝိပါကဝကြီးသုတောင်းပြည်လာတယ်ညာရှိလာတယ်နော်ဘုရားရဲ့ယောဂီတွေယခုခန္ဓာ၅ပါးဒုဗ္ဗာကြီးရလာတာတခြားလားသုတောင်းပြေတာလားသုတောင်းပြေတာလေချမ်းသာတွေမရဘူးလားရလားဘာဖြစ်တာတော့သုတောင်းပြေတာအားရသမီးတွေဇနီးတွေခင်ပွန်းနေတယ်မနေရဘူးလားနေရလားဘာဖြစ်တာတော့သုတောင်းပြေတာသုတောင်းပြေကျင်တာပြရမယ်ခန္ဓာဘယ်နှပါးလဲဘာသစ္စာလဲခန္ဓာ၅ပါးဒုက္ခသစ္စာတရားဟုတ်တယ်မလားမသိလို့လိုချင်လို့အာထုတ်တော့ရရှိခန္ဓာ၅ပါးဒုက္ခသစ္စာတရားအဲ့ဒီခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးကိုတဲ့ခန္ဓာ၅ပါးဒုက္ခသစ္စာမှတရားမှသိသလားမေးတော့မသိဘူးနော်အရင်တော့ကလည်းမသိခဲ့ဘူးအခုတော့သိတာအခုလည်းမသိဘူးမသိရင်ဘာလို့မလဲဒီခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးပြန်ရအောင်အထောက်အုံးပါပဲဟုတ်တယ်မလားခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးကိုပြန်ရအောင်အမထောက်ဘူးလားအထောက်အုံးပါလားအထောက်အုံးပါပဲလောလောဆယ်ရထားတာကခန္ဓာ၅ပါးဒုက္ခသစ္စာတရားခန္ဓာ၅ပါးဒုက္ခသစ္စာတရားကိုမသိဘူးမသိတာကအဝိဇ္ဇာပြန်လို့ကျင်တာကတဏှာပြန်လို့ကျင်တာကဟောယနေ့ယခုဒီလိုရတဲ့ကုသိုလ်ကောင်းမှုစုစုကြောင့်ချမ်းသာရရပါလို့ဤနိုင်ချမ်းသာရရပါလို့ဤဆုတောင်းတာဒီတခြားနဲ့ဆုတောင်းတာလားတဏှာနဲ့ဆုတောင်းတာဘုံဘဝဘုံဌာနကိုဆုတောင်းတာဒီဘာနဲ့ဆုတောင်းတော့တဏှာနဲ့တဏှာနဲ့ဆုတောင်းတာမလားအဲ့ဒီဘောဘဝဘောဌာနသုတောင်းယူရင်သာယူရမယ်ဘာသစ္စာလဲတော့ဘာသစ္စာလဲဒုက္ခသစ္စာဒုက္ခသစ္စာမှာသိလို့သုတောင်းလာတာမသိလို့သုတောင်းမသိတာကသုတောင်းတာကတဏှာဟုတ်တယ်မလားမသိတာကအဝိဇ္ဇာလိုချင်တာကတဏှာရ ရရရကြောင်းအလို့ဒီအာထုတာကသင်္ခါရနဲ့ကမ္မဘဝရရရကြောင်းအလို့ဒီအာထုတာကဘယ်လိုလဲတော့သင်္ခါရနဲ့ကမ္မဘဝမသိလို့လိုခြင်းနော်အရင်ဘဝတော့ကလည်းမသိလို့လိုခြင်းခဲ့တာလိုခြင်းတော့အာမတော့ဘူးလားအာထုတ်လားအာထုတ်တော့မရရှိဘူးလားရရှိလားရရှိတယ်ရရှိတာခန္ဓာ၅ပါးဒုက္ခသစ္စာတရားအဲ့ဒီခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးကိုယခုဘဝမှာလည်းမသိဘူးဆိုရင်မလိုခြင်းမလားလိုခြင်းလား
လိုခြင်း
ပါပဲမသိတော့ထပ်ပြီးတော့လိုခြင်းသေးတာပဲနော်လိုခြင်းတော့အာထုတ်သေးတာပဲအာထုတ်တော့မရဘူးလားရ
မရ
ပါဘူးအရှင်ဘုရားကအာထုတ်ခဲ့လို့ဒီဘဝမှာရတယ်ဒီဘဝမှာအာထုတ်ရင်ဘယ်ဘဝမှာရပါလဲနောက်ဘဝမှာရမယ်ခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးကိုမသိလို့လိုခြင်းလိုခြင်းလို့အာထုတ်အာထုတ်တော့ရရှိခန္ဓာ၅ပါးဒုက္ခသစ္စာတရားဟုတ်တယ်မလားဒါရကဘယ်လိုပြန်ဆက်မလဲခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးကိုမသိလို့လိုခြင်းလိုခြင်းလို့အာထုအာထုတော့ရရှိပါရရမလဲခန္ဓာ၅ပါးဒုက္ခသစ္စာတရားဒါပဲတည်ရပါပဲမလားအဲ့ဒီနည်းနဲ့ပဲဘောသုံးဝနည်းနဲ့သန္တာမကျင်လည်ဘူးလားကျင်လည်နေလားအဲ့ဒီကျင်လည်ခြင်းရဲ့လက်ပယ်တရားကရှားခြင်းလားတခြားတရားလားကိလေသာတရားလား ကိလေသာတရားပဲနော်ကိလေသာတရားရှိလို့ကိလေသာကိုဒီဖြစ်လို့ကမ္မကိုဒီဖြစ်လို့တာကမ္မောဒီပြုလို့ဝိပါကောဒီရတာအဲ့ဒီတော့ရလာတဲ့ဝိပါကဝင်ကြီးကိုမကျင့်တတ်ဘူးဆိုရင်အဲ့ဒီဝိပါကဝင်ကြီးကိုသွားအပြစ်ရှာနေလို့ရပါမလား
မရပါဘ
ူးအပြစ်ကတခြားလားကိလေသာဝင်လားမ
ရပါဘ
ူးကိလေသာကိလေသာဝင်ရှိခဲ့တဲ့ဝိပါကဝင်ကြီးရရတာပါဟုတ်တယ်မဟုတ်လားအဲ့ဒီတော့လောလောဆယ်ရထားတဲ့ကိုယ့်ရဲ့ဒုက္ခမျိုးစုံနဲ့ကြုံတွေ့နေရတဲ့ဟောဒီခန္ဓာကိုယ်ကြီးကိုယုံပါတယ်မုန်းပါတယ်ကြီးငွေ့ပါတယ်ဆိုရင်ဟောဒီခန္ဓာကိုယ်ကြီးကိုသွားအပြစ်ရှာမနေနဲ့ဘလို့ကိုပြစ်တင်ရမှာလဲကိလေသာတရားကိုပြစ်တင်ကိလေသာတရားပြစ်တင်သတ်တော့ဘလို့ကိုတရားမှာလဲကိလေသာကိုတတ်ဘလို့တရားမှာလဲကိလေသာဆိုတာပင်ရင်းမူလာအကြောင်းတရားပဲမဟုတ်လားပင်ရင်းမူလာအကြောင်းတရားဖြစ်တဲ့ကိလေသာကိုတတ်တော့သေတော့ကိလေသာကိုတတ်တယ်ကိလေသာကိုတတ်တော့နော်အဲ့ဒီကိလေသာကိုတတ်ဖို့ရတဲ့ဘလို့ရှုတရားမှာလဲမေတော့ဟောဒီခန္ဓာ၅ပါးဒုက္ခသစ္စာတရားဘလို့ရှုသားရမှာလဲခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးရှုသားရမှာမလားတတ်ချင်တာကဘလို့တတ်ချင်တာတော့ကိလေသာကိုတတ်ချင်တာတတ်ချင်တာကဘလို့တတ်ချင်တာတော့ကိလေသာကိုတတ်ချင်တာအဝိဇ္ဇာရဲ့တဏှာရဲ့ဒိဋ္ဌိရဲ့ကိလေသာကိုတတ်ချင်တာနော်ကိလေသာကိုတတ်ချင်ပေမဲ့အဲ့ဒီကိလေသာသွားတတ်လို့မရဘူးနော်ကိလေသာသွားတတ်လို့ရပါမလားမ
ရ
ဘူးဘာလို့မရလဲကိလေသာတော့ဖမ်းလို့မရတဲ့ပစ္စည်းပဲရရင်လားဘာဖြစ်လို့မရသလဲကိလေသာဆိုတာအကုသိုလ်တရားပဲဟမ်းမဲ့လူကဟမ်းမဲ့တရားကမဲ့ခင်တရားတွေ့ရမလားကိလေသာကဘာတရားလဲအကုသိုလ်တရားဟမ်းမာကဘယ်လိုနဲ့ဟမ်းမာလဲမဲ့ခင်တရားနဲ့ဟမ်းမာမဲ့ခင်ဒီကုသိုလ်ကိလေသာကအကုသိုလ်အကုသိုလ်ကိုကုသိုလ်နဲ့သွားတတ်ဖို့ဆိုတော့အကုသိုလ်ကိုကုသိုလ်နဲ့သွားဖမ်းဖို့ဆိုတော့အဲ့ဒီအကုသိုလ်ဆိုတဲ့ကိလေသာတရားနဲ့ဟောဒီမဲ့ခင်ဆိုတဲ့ကုသိုလ်တရားနဲ့အတူတူဖြစ်လို့ရပါ့မလ
ား
ခင်ရနော်အကုသိုလ်တရားနဲ့ကုသိုလ်တရားအတူတူဖြစ်လို့ရပါ့မလားဟောဒီအကုသိုလ်ဆိုတဲ့ကိလေသာတရားတွေပေါ်နေတော့မှဟောဒီကုသိုလ်ဆိုတဲ့မဲ့ခင်တရားပေါ်ခွင့်ရရလားဘာဖြစ်လို့တော့မျိုးမှမတူပဲကိုဟုတ်တယ်မလားမျိုးမတူတော့အတူတူပေါ်ခွင့်ရရလားအကုသိုလ်ကိလေသာလေးရှိနေတော့မှကုသိုလ်ဆိုတဲ့မဲ့ခင်ပေါ်ပြီလားမပေါ်သေးဘူးနော်အာကုသိုလ်ဆိုတဲ့မဂ္ဂင်တရားလေးပေါ်လာတဲ့အချိန်မှာအကုသိုလ်ဆိုတဲ့ကိလေသာရှိသေးလား မရတော့တော့ပြတ်သွားမရှိတော့နော်အဲ့ဒီလိုမရှိတော့ဘူးဆိုတော့ဟောဒီမဂ္ဂင်တရားဒီဟောဒီကိလေသာတရားကိုတိုက်ရက်တတ်လို့ဘုမရရပါမလားပေါ်လာတဲ့ပေါ်ပေါက်လာတဲ့ဥပတ္တိပင်အပြင်ပေါ်ပေါက်လာတဲ့ဟောဒီကိလေသာတရားကလေးကိုဟောဒီမဂ္ဂင်တရားနဲ့ဘယ်လိုနည်းနဲ့မှတတ်လို့မရပါရပါမလားဒါဖြစ်လို့တော့ဟောဒီကိလေသာတရားပေါ်တဲ့အချိန်မှာဟောဒီမဂ္ဂင်တရားပေါ်ခွင့်မရသေးဘူး။မဂ္ဂင်တရားပေါ်တဲ့အချိန်မှာကိလေသာတရားမရှိတော့ဘူး။ဒါပေမဲ့သူကဒီတိုင်းတက်ရက်တက်လို့ရရင
်
မရဘူး။မရဘူးဆိုလို့ရှိရင်မြားပြီးတော့တက်ရမှာပေါ့နော်။ဘယ်လိုတက်ရမှာလဲ
။
မြားပြီးတော့တက်ရမယ်။ဘယ်လိုမြားပြီးတော့တက်ရမှာလဲဆိုရင်အဲ့ဒီကိလေသာဆိုတဲ့အကုသိုလ်တရားကလေးလာတတ်တဲ့နေရာကိုကြည့်ပြီးတော့တက်ရမှာပေါ့။ဟုတ်တယ်မဟုတ်လား။အဲ့ဒီအာဟုသောတရားလေးကိလေသာတရားလေးလာတတ်တဲ့သွားတတ်တဲ့လာတတ်တဲ့နေရာကိုစောင့်ပြီးတော့သူမလာနိုင်အောင်ကာကွယ်ပြီးတော့တတ်ရပါပဲ ဟုတ်တယ်မလားသူကတော့တရားသားလို့ရလားမရဘူးလောကစကားနဲ့ပြောမယ်ဆိုရင်တော့ဘုရားဖြတ်လေးဖြတ်ဟုတ်လားဖြတ်လေးဖြတ်နဲ့လောက်ပလိုက်သူလာလို့ရသေးလားမရတော့အဲ့ဒီနည်းနဲ့တရားပါပဲနော်အဲ့ဒီလိုတရားခါကြတော့ဟောရိကိလေသာတရားလေးကဘယ်နေရာကိုလာတတ်ပါသလဲမိမိတို့ရဲ့တဏ္ဍာမရှိတဲ့ခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးအပေါ်မှာသူလာတတ်တယ်နော်သတိချာချာစဉ်းစားကြည့်လေခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးကိုမသိလို့လိုခြင်းလိုခြင်းလို့အာထုတ်နော်မသိတာကဘယ်လိုကိုမသိတော့ဟောဒီခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးကိုမသိဘူးလိုခြင်းတာဘယ်လိုကိုလိုခြင်းတာတော့ဟောဒီခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးကိုလိုခြင်းတာမဟုတ်လားဆွဲလန်းတော့လည်းဘယ်လိုကိုဆွဲလန်းတာတော့ဟောဒီခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးကိုပဲဆွဲလန်းတာပဲမဟုတ်လားအဲဒီတော့အဝိဇ္ဇာဆိုတဲ့ကိလေသာတဏှာဆိုတဲ့ကိလေသာဥပါဒံဆိုတဲ့ကိလေသာအဲ့ဒီကိလေသာတရားကလေးတွေဘယ်နေရာမှာသူတို့ရောက်လာတတ်တယ်လို့ဆိုတော့ဟောဒီခန္ဓာ၅ပါးဒုက္ခသစ္စာတရားရှိနေရာမှာသူတို့ရောက်လာတတ်တယ်နော်ဘယ်နေရာဘလို့စီကိုရောက်လာတတ်တော့ခန္ဓာ၅ပါးဒုက္ခသစ္စာတရားရှိစီကိုမရောက်ဘူးလားရောက်လာတတ်တယ်ဘလို့တွေတော့အဝိဇ္ဇာရဲ့တဏှာရဲ့ဒိဋ္ဌိဥပါဒံနော်ဘလို့စီရောက်လာတတ်တော့ခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးစီကိုသူတို့ရောက်လာတတ်တယ်။ဟုတ်လား။ရောက်လာတတ်တယ်။ကဲပြောသာဘုန်းကြီးတို့ကလည်းမာရီပြောပြီးသားစကားကိုပြန်မေးကြည့်မယ်။ဘယ်အချိန်ဘယ်အချိန်ဒီမှာရောက်လာတတ်တော့။မြင်စိတ်ပေါ်တဲ့အချိန်မှာရောက်လာတတ်တယ်။ဟုတ်တယ်မလား။ပြီးတော့ကြာစိတ်ပေါ်တဲ့အချိန်မှာရောက်လာတတ်တယ်ပြီးတော့ကောဉာဏ်နဲ့ဉာဏ်စိတ်ပေါ်တဲ့အချိန်မှာရောက်လာတတ်တယ်ပြီးတော့ကောသာစိတ်ပေါ်တဲ့အချိန်မှာရောက်လာတတ်တယ်တွေးထီးစိတ်ပေါ်တဲ့အချိန်မှာရောက်လာတတ်တယ်တွေးတော်စိတ်ပေါ်တဲ့အချိန်မှာရောက်လာတတ်တယ်ဘယ်လိုတွေရောက်လာတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒဟုတ်တယ်မလားမြေစိတ်ပေါ်တဲ့အချိန်မှာဘယ်လိုနည်းနဲ့ရောက်လာသလဲလို့မေးတော့မြေစိတ်ကလေးပေါ်လာပြီတခြားလားယုံနာလားမြေစိတ်ကနံမိယာကယုတ်ယုတ်တရားနဲ့နံတရားအဲ့ဒီယုတ်တရားနံတရားကိုတဲ့ယုတ်တရားနံတရားမှန်တာမသိဘူးဆိုဘယ်လိုရောက်လာမသိဘူးဆိုရင်ဘယ်လိုရောက်လာတော့မြေစိတ်ကလေးကိုယုတ်တရားမြေစိတ်နဲ့တကွာဖြစ်ပေါ်လာတဲ့ယုတ်တရားကလေးတွေကိုယုတ်တရားနံတရားပါပဲလို့မသိရင်ဘယ်လိုရောက်လာတော့ဘယ်လိုရောက်လာလို့တော့ဘယ်နေရာကိုရောက်လာသလဲမေးတော့မြေစိတ်ခန္ဓာ၅ပါးအပေါ်မှာရောက်လာတာဘယ်နေရာမှာရောက်လာတော့မြေစိတ်ကလေးပေါ်တဲ့အချိန်မှာမြေစိတ်ခန္ဓာ၅ပါးအပေါ်မှာဘယ်လိုရောက်လာတော့မသိဘူးဆိုရင်ဘယ်လိုရောက်လာတော့အဝိဇ္ဇာရောက်လာတယ်လိုချင်တယ်ဆိုရင်ဘယ်လိုရောက်လာတော့တဏှာရောက်လာတယ်စွဲလန်းတယ်ဆိုရင်ဘယ်လိုရောက်လာတော့ဥပါဒံရောက်လာတယ်ဩော်ဒီလိုဆိုတော့အဝိဇ္ဇာတို့တဏှာတို့ဥပါဒါတို့ကသူ့နေရာမှာသူနေတာလားဟောဒီခန္ဓာ၅ပါးအပေါ်မှာရောက်ရောက်လာတာလားခန္ဓာ၅ပါးပေါ်တိုင်းပေါ်တိုင်းသူတို့ရောက်လာတတ်ပါတယ်ဘယ်လိုတွေတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒါရဲ့ဘယ်အချိန်တွေမှာရောက်လာတတ်တုံးလို့မေးရင်မြင်တဲ့အချိန်မြင်စိတ်ပေါ်တဲ့အချိန်ကြားစိတ်ပေါ်တဲ့အချိန်နံစိတ်ပေါ်တဲ့အချိန်စားစိတ်ပေါ်တဲ့အချိန်ခြေတိစိတ်ပေါ်တဲ့အချိန်တွေးတောစိတ်ပေါ်တဲ့အချိန်မရောက်လာရောက်လာတယ်လားဘယ်နေရာကိုရောက်လာတယ်ရောက်လာတယ်လဲလို့မေးတော့မြင်စိတ်ခန္ဓာ၅ပါးကြားစိတ်ခန္ဓာ၅ပါးနာစိတ်ခန္ဓာ၅ပါးစားစိတ်ခန္ဓာ၅ပါးခြေတိစိတ်ခန္ဓာ၅ပါးတွေးတောစိတ်ခန္ဓာ၅ပါးအဲ့ဒီနေရာကိုဘယ်လိုတွေရောက်လာတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒာရဲ့အဲ့ဒီခန္ဓာ၅ပါးကိုမသိတော့ဘယ်လိုရောက်လာတော့လိုချင်တော့ဆွဲလန်းတော့ဩဒီလိုဆိုတော့အဝိဇ္ဇာတတ်ခြင်းနဲ့တဏှာတတ်ခြင်းနဲ့ဥပါဒါတတ်ခြင်းနဲ့ဆိုရင်တို့ကိုတရားတတ်လို့တော့ရလားမရဘူးတို့လာတဲ့လမ်းကြောင်းကိုကြည့်ပြီးတော့တို့မလာနိုင်အောင်ဖြတ်ချလိုက်မရဘူးလားရတို့လာတဲ့လမ်းကြောင်းကတခြားလားခန္ဓာ၅ပါးလားအဲ့ဒီခန္ဓာ၅ပါးကိုဖြစ်ပျက်ရှုခန္ဓာ၅ပါးကိုဘယ်လိုလဲရှုရမှာလဲမဲခင်တရားနဲ့ရှုဘယ်လိုလဲရှုရမှာလဲမဲခင်တရားနဲ့ရှုနော်အဲ့ဒီလိုရှုတဲ့အခါကျတော့မြေစိတ်ခန္ဓာ၅ပါးပေါ်တိုင်းပေါ်တိုင်းမြေစိတ်ခန္ဓာ၅ပါးနောက်ကမဲခင်တရားကဆင်းနေစောင့်နေတယ် တဏ္ဍာလာခွင့်ရသေးလား အဝိဇ္ဇာကော
ဥ
ပါဒံကောကြာစိတ်ခန္ဓာပေါ်တိုင်းပေါ်တိုင်းကြာစိတ်ခန္ဓာ၅ပါးနောက်ကဖြစ်ဖြစ်ရှုတဲ့မဲခင်ဆောင်းနေတယ်ဟုတ်လားအဲ့ဒါလိုများဆောင်းနေလိုက်မယ်ဆိုရင်အဝိဇ္ဇာတဏ္ဍာဥပါဒံလာအောင်မလားမလာနိုင်တော့ဘူးနော်မလာနိုင်တော့ဘယ်လိုရှိနေလို့တော့မဲခင်ရှိနေဘယ်လိုနဲ့အဆောင်ချထားလို့တော့အဲ့ဒီတော့မြေစိတ်ခန္ဓာနောက်ကဘယ်လိုကိုဆောင်းပေးထားရမှာလဲကြာစိတ်ခန္ဓာ၅ပါးနောက်ကနာစိတ်ခန္ဓာ၅ပါးနောက်ကမဲ့ခင်စားစိတ်ခန္ဓာ၅ပါးနောက်ကခြေတိစိတ်ခန္ဓာ၅ပါးနောက်ကသွေးတောစိတ်ခန္ဓာ၅ပါးနောက်ကမဲ့ခင်တရားလေးနဲ့ရှုမှတ်မှုတတိလေးကပ်ပြီးတော့ပညာလေးနဲ့ရှုပြီးတော့အများရအောင်ချထားရဘူးလားချထားရအဲ့ဒီလိုချထားလိုက်တဲ့အခါကျတော့မြင်စိတ်ခန္ဓာ၅ပါးပါတိစာရှုတဲ့ဉာဏ်ကပါတိစာအေးမဲ့ခင်တိစာလေးနဲ့အများရရှုနေတော့ခန္ဓာ၅ပါးတော့ကမဲ့ခင်တရားအများကကတ်ထားပြီးပြီဆိုရင်အဝိဇ္ဇာနဲ့ဝင်ခွင့်မရတော့ဘူးဝင်ခွင့်ရတယ
်
တဏှာကော
ဥ
ပါဒံကော
အ
ဲ့ဒီနည်းနဲ့ကိလေသာကိုဖျက်ချရမှာပဲဟုတ်တယ်မလားသူတည်းရဲ့တရားပါလားသူမလားအောင်ကာကွယ်ပေးရမှာလားသူမလားအောင်ကာကွယ်ပေးရမယ်အဲ့ဒီနည်းနဲ့ပဲကာကွယ်ပေးခြင်းကိုပဲတတ်တယ်လို့ဒီလိုခေါ်တာနော်အဲ့ဒီနည်းနဲ့ပဲကိလေသာကိုမတတ်ရဘူးလားတတ်ရလားဟောပြီအဲ့ဒီလိုကိလေသာကိုတတ်တော့ဘာနဲ့တတ်မယ်မဲနဲ့သတ်မယ်။ဘာနဲ့သတ်မယ
်။
မဲနဲ့တိုက်ရသတ်မလား။ခန္ဓာရှုသတ်ရမလား။သေမာကကိလေသာပါသိစာပေးမယ်။သမုဒိယသိစာပေး။ရှုရမှာကပါသိစာကိုရှုမယ်။ရှုရမှာကပါသိစာကိုရှုမယ
်
။ဒုက္ခသိစာကိုရှုမယ်။သေတော့ဘယ်လိုသေမယ
်
။သမုဒိယသိစာပေးမယ်။ဟုတ်တယ်မဟုတ်လား။သမုဒိယသိစာတိုက်ရသတ်မရတော့ရတဲ့နေရာကနေတိုက်ရတာပေါ့။ဘုရုရှုသမလဲ။ဘာသစ္စာရှုသမလဲ။ရှုတာကဒုက္ခသစ္စာ၊သိတာကဘာသစ္စာ
။
ဒုက္ခသစ္စာကိုမေဃသစ္စာနဲ့ရှုမယ်။သိတော့ဘာသစ္စာသိမယ်။အဲ့ဒီနည်းနဲ့မေဃသစ္စာကနေပြီးတော့သမုဒိယသစ္စာကိုတတ်တယ်လို့ဒီလိုပြောလိုက်တာမဟုတ်လား။ကောင်းပြီအဲ့ဒီလိုတတ်တဲ့အခါကျတော့ဟောဒီမေဃသစ္စာကလည်းပဲအမျိုးမျိုးမရှိဘူးလားရှိလား ။လောကီမဲရှိတယ်လောကုတ္တရာမဲရှိတယ်သောတာပတ္တိမဲသက္ကရာဂามိမဲအနာဂามိမဲအရဟတမဲအမျိုးမျိုးမရှိဘူးလားရှိတယ
်
ဘာလို့လဲမျိုးမျိုးရှိတော့သူအမျိုးအစားနဲ့သူကိလေသာကိုလည်းတတ်ပြရမှာပေါ့ဒီပြိုင်နေသောကာလမှာကိလေသာအကုန်လုံးတတ်လို့ရပါမလားမရပါဘူ
း
အဲ့ဒီတော့ကိလေသာမျိုးစားကဘယ်နှမျိုးရှိတယ်လဲဆိုရင်3မျိုးရှိတယ်ဘယ်နှမျိုးတော့အနုတ္တယကိလေသာနော်ပရိယုဋ္ဌာနကိလေသာဝိတေကမကိလေသာဘယ်နှမျိုးလဲ3မျိုးဘယ်နှမျိုးတော့ပါတိကိလေသာတွေတော့အနုတ္တယကိလေသာပရိယုဋ္ဌာနကိလေသာဝိတေကမကိလေသာကိလေသာဘယ်နှမျိုးပါလဲ3မျိုးရှိတယ်ပေါ့ဟုတ်လားအဲ့ဒီတော့ပြောရမှာအနုဇာအနုဇောကပါကိလေသာလေအနုတ္တယအလဇာကပရိယုဋ္ဌာနအကျဉ်းဇာကဝိတေကမကိလေသာဘယ်နှစ်ဆင့်တော့မိမိတို့ရဲ့သဏ္ဍာန်မှာအဝိဇ္ဇာတဏှာဥပါဒကိလေသာတရားကလေးတွေပေါ်နေပါတယ်ဆိုပေမဲ့တဘုံဇာနဲ့ပေါ်တာလားသူအဆင့်နဲ့သူပေါ်တာလားအဆင့်ပဲနှမျိုးလေဘာအဆင့်နေတော့အနုတ္တယကိလေသာပရိယုဋ္ဌာနကိလေသာဝိတိတ်ကမကိလေသာအနှမျိုးတော့အဲ့ဒီတော့ပြောရမှာဒုတိယကိလေသာဆိုတာကကာယကဝစီကံထဲမှာသူကပေါ်မလာဘူးကာယကဝစီကံမတော့ကသုံးမျိုးတက်ကိုရောက်မလာဘူးเนาะဘယ်လိုနည်းနဲ့နေတယ်လဲဆိုတော့မိမိတို့ရဲ့သဏ္ဍာန်မှာကိန်းဝတ်နေတာဘယ်လိုဖြစ်နေတာတော့ကိန်းဝတ်နေတယ်ဆိုတော့အောင်းနေတာပေါ့ဟုတ်လားမိမိတို့ရဲ့နေတရားလေးထဲမှာမအောင်းဘူးလားအောင်းနေတာအောင်းနေတယ်ချင်းချင်းပေါ်ပေါ်ရှိရလားရှိဘူးဘာနဲ့တူတယ်ဆိုရင်မင်းကြီးဆံပုံးထဲမှာရှိနေတဲ့မိကြောက်စေတတ်တဲ့တတ္တိလေးနဲ့တူတာဟုတ်တယ်မဟုတ်လားမင်းကြီးဆံမှာရမ်းနေမရှိဘူးလားရှိလားမင်းကြီးပေါင်းမှာရမ်းနေမရှိဘူးလားရှိလားမျက်စိနဲ့မြင်ရတာကရမ်းကိုမြင်ရတယ်နော်ဒါပေမဲ့အဲ့ဒီယန္တဲမှာဘလို့လဲကိန်းအောင်နေတော့မိတောက်စေတတ်တဲ့တတ္တိကလေးကိန်းအောင်နေတာဟုတ်တယ်မလားယန္ကမိတောက်စေတတ်တာလားမိတောက်စေတတ်တဲ့တတ္တိကမိတောက်စေတာလားယန္ကမိတောက်စေတာဆိုအဲ့ဒီယန်ရေလေးနဲ့ဆွတ်ထားမိတောက်ပါရေနဲ့ဆွတ်ထားလဲယန်ပဲမို့လားဒီတိုင်းထားလဲယန်ပဲမို့လားယန္ကမိတောက်တယ်ဆိုရင်ရေဆွတ်ထားလဲမိတောက်ရမှာပေါ့ဟုတ်တယ်မလားသောတော့ရေဆွတ်ထားရေမိတော့ရလားဘာဖြစ်လို့တော့မိတော့စေတတ်တဲ့တတ္တိကလေးပြက်သွားလို့ဟုတ်တယ်မလားအဲ့ဒီတော့မိတော့စေတာကယံကမိတော့စေတာလားအဲ့ဒီယံနဲ့မှာရှိတဲ့ မိเจ้าစီတတ်တယ်တတ္တိကလေးကမိเจ้าစီတာဘယ်လိုကမိเจ้าစီတာတော့တတ္တိကလေးကမိအဲ့ဒီတတ္တိကလေးမျက်စိနဲ့ကြည့်လို့ရရလားမျက်နဲ့ကြည့်လို့ရရလားရမ်းမောင်းတာလည်းနဲ့ကြည့်လို့ရရမယ်တတ္တိကလေးလည်းနဲ့ကြည့်လို့မရဘူးမျက်စိနဲ့ကြည့်လို့ရမယ်အဲ့ဒီတတ္တိကလေးနဲ့တူတဲ့ကိလေသာဒီပါကိလေသာအနုတ္တယကိလေသာမိမိတို့ရဲ့တဏ္ဍာမိမိတို့ရဲ့စိတ်ထဲမှာမိမိတို့ရဲ့မနောထဲမှာကိန်းအောင်းနေတာနော်အောင်းနေတာကာယကံပေါ်မှာရောက်လာသလားမရောက်လာဘူးဝစီကံပေါ်ရောက်လာသလားမနောကံပေါ်ရောက်လာသလားမရောက်လာဘူးကံထဲမှာသူရောက်မလာဘူးနော်ကိန်းအောင်းနေတဲ့တတ္တိကလေးအဲ့ဒီတတ္တိကလေးဒီဘာကိလေသာတော့အနုတ္တယကိလေသာဘာကိလေသာပါလဲအနုတ္တယကိလေသာနော်ဒုတိယကိလေသာကပရိယုတ်ဌာနကိလေသာ။ဘာကိလေသာတော့အဲ့ဒီပရိယုတ်ဌာနကိလေသာဆိုတာကမနောကံတဲ့ကိုရောက်လာတာ။ဘယ်တဲ့ကိုရောက်လာတော့မနောကံဆိုတော့စိတ်ထဲရောက်လာပြီပေါ့ဟုတ်လား။စိတ်ထဲမှာလူချင်းတဲ့သဘောလေးပေါ်လာတယ်။ဘာကိလေသာတော့ပရိယုတ်ဌာနကိလေသာ။စိတ်ထဲမှာမသိတဲ့သဘောလေးပေါ်နေတယ်ဘာကိလေသာလဲ
။
ပရိယုတ်ဌာနကိလေသာစိတ်ထဲမှာကြမ်းတမ်းတဲ့သဘောလေးပေါ်လာတယ်ဘာကိလေသာတော့စိတ်ထဲမှာအမြင်ပါတဲ့သဘောလေးပေါ်လာတယ်ဘာကိလေသာတော့ပရိယုတ်ဌာနကိလေသာဘယ်ထဲမှာရောက်လာတာတော့စိတ်ထဲကိုရောက်လာတယ်ဟုတ်လားစိတ်ထဲကိုရောက်လာတော့စိတ်ထဲမှာရှိနေတာတော့သိနေပြီကာယကံဝစီကံပေါ်ရောက်ပြီလားမရောက်သေးဘူးကာယကံဝစီကံပေါ်မရောက်သေးဘူးဆိုတော့သိတော့မကြမ်းသေးဘူးပေါ့နော်စိတ်ထဲမှာတော့မရှိဘူးလားရှိလားစိတ်ထဲမှာရှိနေသေးပေမဲ့ကာယကံဝစီကံအတိမရောက်သေးဘူးဆိုရင်တော့ဘေးကနေအကက်ခတ်လည်းမရသေးဘူးပေါ့ဒီတော့သူကအနုတ္တယလောက်လည်းမလူသေးပေမဲ့နောက်ဆုံးကိလေသာလောက်လည်းကျန်သလားမေးတော့မကျန်သေးဘူးစိတ်ထဲမှာပဲဖြစ်နေသေးတာဟုတ်တယ်မဟုတ်လားနောက်ဆုံးကိလေသာကြတော့ပရိယုတ်ဌာနကိလေသာဘာကိလေသာတော့ပရိယုတ်ဌာနကိလေသာကြတော့ဘယ်ထဲရောက်လာတော့စိတ်တွေမကားတော့ဘူးလေအဲဝိတိကမကိလေသာလေနောက်ဆုံးကဘာကိလေသာလဲဝိတိကမကိလေသာခုနပရိယောဒနာကိလေသာကဘယ်ထဲရောက်လာတော့စိတ်ထဲရောက်လာအခုနောက်ဆုံးကဘာတော့ဝိတိကမကိလေသာအဲ့ဒီဝိတိကမကိလေသာကျတော့စိတ်ထဲတင်ရက်နေတာဟုတ်ရဲ့လားဘယ်ထိရောက်လာတော့ဘယ်ထိရောက်လာလဲကာယကံနဲ့ဝစီကံဒီလိုမဟုတ်လားကာယကံနဲ့ကာယကံဒီရောက်လာတဲ့အခါတဲ့ဒေါသကိလေသာများဖြစ်လာ၊ကြံ့ကြံ့တဏ္ဍမှုရာတွေပေါ်လာတယ်။တဏ္ဍကိလေသာများပေါ်လာရင်လူချင်းတဲ့သဘောတွေကာယကံဝစီကာယကံကပြလာတယ်နော်။ဒိဋ္ဌိကိလေသာများပေါ်လာရင်မြင်ပါတဲ့သဘောတွေကာယကံကမပြဘူးလားပြလာလား
။
ပြလာတယ်။နှုတ်ထဲကိုလည်းမရောက်ဘူးလားရောက
်
။ရောက်တယ်။ဒါပဇက်ကတခါတဲ့ထုတ်ပေါ်ပြီးတော့ပြောရတော့တဲ့စိတ်ရောက်။ဟုတ်လား။ကြံ့တတ်တဲ့ဆိုရင်လည်းကြံ့ကြံ့တဏ္ဍစကားတွေထွက်လာတယ်။လူကျင်တယ်ဆိုရင်လည်းလူကျင်တဲ့စကားတွေထွက်လာတယ်နော်အမြင်မားတယ်ဆိုရင်လည်းသားပဲသမီးပဲဆိုတော့ခေါ်တယ်ပြောတယ်စကားလုံးလေးတွေမတော်ဘူးလားထွက်လာလားထွက်လာတယ်အဲ့ဒီနှုတ်ထဲကိုရောက်လာတယ်ကာယကံမူရာစီရောက်လာတယ်ဘာကိလေသာတော့ဝိတိကမကိလေသာဘာကိလေသာပါလဲသူကတော့ကျန်းဆုံးပေါ့ဟုတ်လားအနုဆုံးကဘယ်လိုတော့အနုတ္တယကိလေသာမနုမကျန်းလေးကပရိယုဌာနကိလေသာသူကဘယ်ထဲရောက်လာတော့စိတ်ထဲမနှောတဲ့ရောက်နောက်တော့အကျဉ်းသောကိလေသာကဘာကိလေသာလဲပရိယုဌာနကိလေသာဝိတိကမကိလေသာဟုတ်လားအကျဉ်းသောကဘာကိလေသာလဲဝိတိကမကိလေသာဘယ်နေရာကိုရောက်လာတော့ကာယကံနဲ့ဝစီကံကိုရောက်လာတယ်ဒီလိုမဟုတ်လားအဲဒီတော့ရောက်လာတဲ့အခါကျတော့နော်ပရမသောစတ္တယပါကဘယ်ကိလေသာကစတ္တယမလဲဆိုရင်အဲ့ဒီဝိတိကမကိလေသာကစတ္တယမယ်နော်ဘဂိလေသာကစတတ်ရမှာတော့ဝိတိကမကိလေသာကစတတ်ရမယ်အခုဘုန်းကြီးတို့ယောဂီတွေတရားလာအားထုတ်တယ်နော်ရေးတာမရဘူးလားရောက
်
ရေးတာရောက်လာတဲ့အခါတော့တရားတွေမနာရဘူးလားနာရတရားနာရရုံနဲ့မကဘူးနေတဲ့ထိုင်တဲ့အမူအရာသွားရလာတဲ့အမူအရာနော်စားရတော့တဲ့အမူအရာဒါတွေတွေမထိတ်ချုပ်ရဘူးလားထိတ်ချုပ်ရထိတ်ချုပ်ဘာနဲ့ထိတ်ချုပ်တယ်လဲဆိုတော့ဌာနနဲ့လည်းထိတ်ချုပ်တယ်သီလနဲ့လည်းထိတ်ချုပ်တယ်သမထနဲ့လည်းထိတ်ချုပ်ဒီလိုမလားဒါနာနဲ့လည်းထိတ်ချုပ်တယ်အော်အလှူပေးနေတယ်ငါကုသိုလ်ပြုနေတာကုသိုလ်ပြုနေတာဒီလိုပြောမျိုးပြောလို့ဘယ်တော်ပါမလဲမနေချုပ်ဘူးလားထိတ်ချုပ
်
အကုသိုလ်ပြုနေတဲ့ပုဂ္ဂိုလ်တရားဒီလိုနေလို့ထိုင်လို့ဘယ်တော်ပါမလဲဟောထိတ်ချုပ်လိုက်တာနော်ဘာကိလေသာကိုထိတ်ချုပ်လိုက်တော့ဝိတိတ်ကမကိလေသာ တော့ဒီလားလေးဆောက်နေလိုက်တဲ့အခါတော့ဟာငါသီလခံယူထားတာသီလခံယူထားတဲ့ပုဂ္ဂိုလ်ဒီလိုနည်းလို့ပဲတော်မလဲဟာသီလခံယူထားတာဒီလိုပြောလို့ပဲဖြစ်မလဲဟုတ်လားဘာကိလေသာကိုထိန်းချုပ်လိုက်တော့ဝိတေကမကိလေသာကိုထိန်းချုပ်တာနော်ဒါဘာသီလတို့ရှစ်ပါးသီလတို့ဆိုတာမနောကမလုံးဘူးဟုတ်တယ်မဟုတ်လားမနောကလုံးရလားဘာကိလေသာတော့သာလုံးတော့ကာယကံနဲ့ဝစီကံကာယကံဝစီကံဆိုတော့ဘာကိလေသာလဲဝိတေကမကိလေသာနော်ပါဏာတိပါဒသရဝါဒမတတ်ရဆိုတော့ကာယကံနဲ့မတတ်ဘူးပါဇက်ကမပြောဘူးစိတ်ထဲတော့ပေါ်မပေါ်ဘူးလားပေါ်စိတ်ထဲပေါ်ယုံတဲ့သီလပြတ်မပြတ်ဘူးနော်သီလမပြတ်ဘူးအဲ့ဒါစိတ်ထဲပေါ်ယုံတဲ့သီလမပြတ်တဲ့အခါကျတော့စိတ်ထဲမှာတော့ရှိချင်ရှိမယ်ဒါပေမဲ့ကာယကံနဲ့တော့မရှိတော့ဝစီကံနဲ့လည်းဒါကြောင့်သီလသည်ကာယကံနဲ့ဝစီကံကိုထိမ့်သိမ့်တယ်ဘာကိုထိမ့်သိမ့်တော့ကာယကံနဲ့ဝစီကံကိုထိမ့်သိမ့်တယ်ဌာနကတော့ဘာကိုထိမ့်သိမ့်တော့ကာယကံနဲ့ဝစီကံကိုထိမ့်သိမ့်တယ်သီလကတော့ကာယကံနဲ့ဝစီကံကိုထိမ့်သိမ့်တယ်ဘယ်ကိလေသာကိုတတ်တော့ဝိတေကမကိလေသာကိုတတ်တယ်ဟုတ်တယ်မဟုတ်လားတမထာနဲ့ဝိပဿနာကြတော့ဘယ်ကိလေသာကိုတတ်တယ်ဆိုရင်စိတ်ထဲမှာရှိနေတဲ့ပရိယုဌာနကိလေသာဘာနဲ့တတ်တော့တမထာဘာနဲ့တတ်တော့ဘာဝနာနဲ့တတ်တယ်ဘာနဲ့တတ်တော့သမထဘာဝနာဝိပဿနာဘာဝနာဘာဝနာတစ်မျိုးနဲ့မတတ်ရဘူးလားတတ်ရအေးမိမိရဲ့စိတ်ထဲမှာကိလေသာလေးပေါ်လာတယ်တမာရီတရားကလေးနဲ့စူးစမ်းပြီးတော့ကြည်လိုက်နော်တမာရီလေးတည်သွားတာနဲ့တပြိုင်တည်းမနှောတဲ့မှာအဲ့ဒီကိလေသာလေးမပြောက်ဘူးလားပြောက်တာဒေါသကိလေသာလေးပေါ်တယ်တမာရီတရားလေးနဲ့ဝင်လေထွက်လေလေးစိုက်ပြီးတော့ကြည်အဲ့ဒီလိုစိုက်ကြည့်နေတော့မှမိမိစိတ်ထဲမှာဒေါသတရားလေးဖြစ်နေလားလောဘတရားလေးဖြစ်နေလားဒိဋ္ဌိတရားလေးဖြစ်နေလားလောဘသေးတာတော့ဟုတ်ရဲ့လားဒါပေမဲ့စိတ်ထဲမှာတော့မပေါ်တော့ဘယ်လိုနဲ့ကာကွယ်ထားလို့လဲသမာဓိနဲ့ကာကွယ်တယ်ဝိပဿနာနဲ့ကာကွယ်တယ်ပြောသလားတရားလေးရှုမှတ်သုံးသပ်နေလိုက်တဲ့အခါကျတော့မိမိခန္ဓာကိုဉာဏ်ကလေးနဲ့စိုက်ကြည့်သမာဓိလေးနဲ့ကြည့်တယ်ဉာဏ်လေးနဲ့ကြည့်တယ်ဘာဝနာကုသိုလ်ဟုတ်တယ်မလားအဲ့ဒီဘာဝနာကုသိုလ်တွေဘာဝနာလို့တွေလုပ်နေတဲ့အချိန်မှာမိမိစိတ်ထဲမှာအခိုက်အတန့်ယာယီအဖြစ်ကိလေသာတရားတွေမကွာဘူးလားကွာစိတ်ထဲမှာကိလေသာမပေါ်အောင်ကာကွယ်လိုက်ခြင်းသည်ပင်လည်းရဲ့ပရိယုဌာနကိလေသာကိုဖယ်သားလိုက်တာပဲဟုတ်တယ်မလားပြန်ပြောမယ်ဒါနာကုသိုလ်တွေဘယ်ကိလေသာကိုဖယ်တော့ဝိတေကမကိလေသာသီလကုသိုလ်တွေဘာဝနာကုသိုလ်ကြတော့ပရိယုဌာနကိလေသာကိုပယ်တယ်အလစားလေးကိုပယ်တာပေါ့သို့သောအလူတရားကိလေသာကိုပယ်ပြီလားမေးတော့မပယ်သေးဘူးမိရှိဆန်တဲ့ကယံကလေးတဲမှာမိလောက်စီတဲ့သတ္တိကလေးတော့မရှိဘူးလားရှိနေသေးလားအချိန်မရွေးမိတောက်နိုင်သေးတယ်ဟုတ်တယ်မလားလုံးဝသေးသွားပြီလားဘလူကျန်နေတော့အလူတရားကိလေသာကျန်ဘလူကျန်နေလဲအဲ့ဒီတော့သမထကုသိုလ်နဲ့သတ်ပေမဲ့အလူတရားကိလေသာသေးလားဝိပဿနာကုသိုလ်နဲ့သတ်ပေမဲ့အနုတ္တယကိလေသာသိလားမသိသေးရင်အချိန်မရွေးချပြီးတော့ပရိယုဌာနလည်းဖြစ်နိုင်သေးတယ်ဝိတေကမလည်းဖြစ်နိုင်သေးတယ်ဘယ်လိုရှိနေလို့လဲအနုတ္တယရှိနေလို့ဘယ်လိုရှိနေလို့လဲအနုတ္တယကိလေသာရှိနေမယ်ဆိုရင်ဝိတေကမကိလေသာပရိယုဌာနကိလေသာတွေအခိုက်အတန့်အပြင်ယာယီအပြင်ပျောက်ပင်ပျောက်နေကြတော့လည်းပဲအနုတ္တယကိလေသာရှိနေမယ်ဆိုရင်မနှောတဲ့ကိုလည်းအချိန်မရွေးရောက်လာနိုင်သေးတယ်။ကာယကံဝစီကံကိုလည်းအချိန်မီ၍ရောက်လာနိုင်သေးတယ်။ဘယ်လိုရှိနေလို့တော့အနုတ္တယကိလေသာရှိနေလို့ဟုတ်တယ်မလား။အဲ့ဒီအနုတ္တယကိလေသာကြတော့ဘယ်သူနဲ့မှတတ်လို့ရမလဲဆိုရင်လောကုတ္တရာမဲ့နဲ့မှတတ်လို့ရတာ။ဘယ်လိုနဲ့မှတတ်လို့ရတော့အနုတ္တယကိလေသာဘယ်လိုနဲ့မှတတ်လို့ရမလဲ။အဲ့ဒီအရိတော်ဆိုတော့ပြန်ပြောမယ်။ဝိတေကမကိလေသာဘယ်လိုနဲ့တတ်တော့ဒါနနဲ့သတ်မယ်သီလနဲ့သတ်မယ်ပရိယုဌာနကိလေသာဘယ်လိုနဲ့သတ်နိုင်တော့ဘာဝနာနဲ့သတ်တယ်ယခုလိုတရားထုတ်နေရင်လည်းသတ်လို့မရဘူးလားရလားတရားထုတ်နေတဲ့အခါကျတော့ကာယကလည်းသူကစိုးစိုးရွားရွားဒုစရိုက်လို့တွေမလုပ်ဖြစ်တော့နော်ဝစီကံကလည်းပဇာကလည်းပြောပြသေးသလားမပြောပြတော့မိမိစိတ်ထက်ကတော့မထိတ်ချုပ်ထိတ်မထိတ်အဲမိမိစိတ်ထဲမှာတော့ထိတ်ချုပ်ပြီးသားမဖြစ်ဘူးလားဖြစ်သွားလားပရိယုဌာနကိလေသာကဖြစ်သေးလားတရားတွေရှုမှတ်ပြီးတော့တမာရီတရားကလေးနဲ့ဝိပဿနာတရားကလေးနဲ့နေတဲ့အခါကျတော့မိမိမနှောတဲ့မှာလည်းပဲကိလေသာတရားတွေပေါက်ကွယ်မရတော့ဘူး။ဘာနဲ့ထိချုပ်ထားတော့လို့မေးတော့။ဘ ဘာဝနာနဲ့ထိချုပ်တာဘာနဲ့ထိချုပ်တာတော့
သမ
ထဘာဝနာဝိပဿနာဘာဝနာဘယ်လိုမျိုးနဲ့ထိချုပ်တာတော့အဲ့ဒီတော့တရားထုတ်တာဒီဘယ်ကိလေသာတတ်ရှင်လို့တော့ပရိယုဌာနာကိလေသာတရားထုတ်တဲ့အတွက်ဘယ်ကိလေသာသေတော့ဒါနသီလကဘယ်ကိလေသာသေတော့တရားထုတ်တာကဘယ်ကိလေသာသေတော့ပရိယုဌာနာကိလေသာသေတယ်အနုတ္တရကိလေသာသေးလားအနုတ္တရလေးကကျန်နေသေးတယ်ဟုတ်လားကျန်နေသေးတဲ့အခါကျတော့တရားထုတ်တဲ့အခါရိဒါမှာရောက်နေတော့เนาะရိဒါမှာရောက်နေတဲ့အခါကျတော့ခိုက်တံအဖြစ်ဟောသာသမီနဲ့ပတ်သက်တဲ့စိတ်ဇနီးခင်မောနဲ့ပတ်သက်တဲ့စိတ်စီးပွားရေးနဲ့ပတ်သက်တဲ့စိတ်မိမိကြောက်ကြောက်ကလေးတွေမဖြစ်ဘူးလားဖြစ
်
ဖြစ်နေတယ်ဘာကိလေသာလေးတွေသေနေတော့ဝိတိကမကိလေသာနဲ့ပရိယုဌာနာကိလေသာလေးတွေသေနေတာပေါ့ဟုတ်တယ်မလားအနုတ္တရကိလေသာတော့ဝိကိလေသာတော့မကြံဘူးလားကြံအနုတ္တရကိလေသာကြံတယ်တရားစကားမွေးပြီးတော့အိမ်ထဲပြန်ရောက်သွားပေါ့အနုတ္တရကိလေသာကထားပြီးတော့မိမတော်ဘူးလားတော့အဲဒီလိုတောက်တဲ့အခါကျတော့စိတ်ဓာတ်ကိုရောက်လာရင်ဘာကိလေသာတွေပေါ်မဲကာယကဝစီကမတော့ကာယကဝစီကရောက်လာရင်ဘာကိလေသာတွေဖြစ်မဲဝိတိကမကိလေသာတွေဖြစ်မဲဒီလိုမလားဒီမှာနေတော့ကတော့စိတ်တွေအေးချမ်းလို့နော်ကိုယ်ကိုထားခဲ့တယ်သာရီသမီးတွေထားခဲ့တယ်ဒီမှာသီလသီလနဲ့နေတယ်တမာရီနဲ့နေတယ်ပညာနဲ့နေတယ်စိတ်တွေမေးချမ်းဘူးလားအေးချမ်းလားအေးချမ်းလို့ဒါပေမဲ့လောကုတ္တရာမဲ့မရသေးတော့အနုတ္တရာကိလေသာသေပြီလားသေပြီမသေးသေးတော့မိတောက်စီတတ်တဲ့တတ္တိတွေရှိနေသေးတာကိုအဲ့လဲပြန်ရောက်တော့ကိုထားခဲ့တဲ့ပစ္စည်းတွေကလည်းကိုထားခဲ့သလိုမဟုတ်မှားခဲ့တာတွေကလည်းကိုမှားခဲ့သလိုမဟုတ်ဒီလိုမလားအဲ့လိုဖြစ်လာတဲ့အခါတော့အိမ်လဲပြန်ရောက်တော့အဲ့ဒီကြမှာဒေါသဘုံထားရတာပဲ။ဘာကိလေသာတွေဖြစ်တော့ပရိယောဌာနတွေမကားတော့ဘူး။ဟောင်းလဲကျဲတဲ့အခါကျတော့ဘာကိလေသာတွေဖြစ်ကုန်လဲ။ဝိတိကမကိလေသာတွေမဖြစ်ဘူးလားဖြစ်ကုန
်။
ဝိတိကမကိလေသာအဲ့ဒီတော့အဲ့ဒီကိလေသာ၃မျိုးရှိတဲ့အထက်မှာအနုတ္တရကိလေသာမှမသေးသေးရင်စဉ်းမချရသေးဘူး။ဟုတ်တယ်မလား
။
အနုတ္တရာကိလေသာမှမသေးသေးလုံလန်းပြီးဆုံးပြီလို့ပြောလို့ရပြီလားအဲ့ဒီတော့ဘာကိလေသာတရားသတ်ရမယ်အနုတ္တရာကိလေသာကိုဘာနဲ့သတ်မယ်လောကုတ္တရာမဲနဲ့သတ်မယ်ဘာနဲ့သတ်မယ
်
လောကုတ္တရာမဲနဲ့သတ်တဲ့အခါကျတော့လောကုတ္တရာမဲကဘယ်နှပါးရှိတော့၄ပါးဘယ်နဲ့၈ပါးလောကုတ္တရာမဲကဘယ်နှပါးတော့ဘယ်သူတွေတော့သောတာပတိမဲသက္ကရာဂာမိမဲအနာဂါမိမဲအရဟတမဲဘယ်နှပါးလဲ
၄ပါး
လောကုတ္တရာမဲကဘယ်နှပါ
း
၄ပါးဟုတ်ပြီလောကုတ္တရာမဲတတ်တာကပရိယုဌာနာလည်းမဟုတ်ဘူးဝိတိကမလည်းမဟုတ်ဘူးဘာကိုတတ်မှာလဲအနုတ္တရကိုတတ်ပါမလားဟုတ်ပြီအနုတ္တရကိုတတ်တော့မယ်ဘယ်လိုလဲတတ်ပါတော့လောကုတ္တရာမဲနဲ့တတ်တော့မယ်အဲ့ဒါလို့တတ်တဲ့အခါကျတော့အနုတ္တရကဘယ်နှပါးရှိ၄ပါးရှိတယ်အနုတ္တရကဘယ်နှပါးရှိတော့နံပါတ်1ကကာမရာအဲကာမရာကအနုတ္တရနံပါတ်2ကပဋိကာအနုတ္တရအစင်လိုက်ပြောမနော်အစင်တိုင်းမဟုတ်အစင်လိုက်ဟုတ်လားနံပါတ်1ကဘာအနုတ္တရတော့ကာမရာကအနုတ္တရနံပါတ်2ကပဋိကာအနုတ္တရဒါကတစင်ဟုတ်တယ်မဟုတ်လားနောက်တစ်ခါကျတော့ဒိဋ္ဌာအနုတ္တရဝိသိကိစ္ဆာအနုတ္တရသတို့ကတစင်ဘယ်နှစင်ရှိသွားပြီလဲလက်သိရှိပါတယ်။နောက်ဉာဏ်ဉာဏ်တရားတော်မှာကဘယ်သူတွေလဲဆိုလို့ရှိရင်ဘဝရာဂာနုတရားမာနာနုတရားအဝိဇ္ဇာနုတရားဘယ်နှပါလဲအလုံးပေါင်းလိုက်တော့အနုတရားဘယ်နှပါလဲ9ပါးဒိဋ္ဌာနုတရားကစပြောပါမယ်လေနော်ဒိဋ္ဌာနုတရားပိစိကိစ္ဆာနုတရား9ပါးနောက်တစ်ခါကာမရာဂာနုတရားပဋိကာနုတရား9ပါးနောက်တစ်ခါဘဝရာဂာနုတ္တယမာနာနုတ္တယအဝိဇ္ဇာနုတ္တယပေါင်းပါအလုံးပေါင်းလိုက်တော့နုတ္တယဘယ်နှပါးလဲအဲ့ဒီခုနှစ်ပါးမှာအနေဆုံးအနုတ္တယကဒိဋ္ဌာနုတ္တယနဲ့ဝိသိကိစ္ဆာနုတ္တယသူတို့ကအနေဆုံးအနုတ္တယပေါ့နော်အနေဆုံးအနုတ္တယအလယ်လနုတ္တယကဘာလဲတော့ကာမရာဂာနုတ္တယဘဝရာဂာနုတ္တယဘယ်နှပါးလဲ9ပါးအမြင့်ဆုံးအနုတ္တယကဘယ်နှပါးလဲပေါင်းပါဘယ်သူတွေတော့ဘဝရာဂ ानु တေယမာနာ ानु တေယအဝိဇ္ဇာ ानु တေယဒီလိုမလားအလုံးပေါင်းလိုက်တော့ဘယ်နှစင်းတော့ 30ဘယ်နှစင်လဲ
30
ဘယ်နှပါလဲ
5
ပါအစင်းကဘယ်နှစင
်
30အပားရေကဘယ်နှပ
ါ
5ပါအစကလည်းပြောကြည့်စမ်းဒေဋ္ဌာနုတေယဝိသိကိသာနုတေယကာမရာဂာနုတေယဘဝရာပဋိကာနုတေယဘဝရာဂာနုတေယမာနာနုတေယအဝိဇ္ဇာနုတေယအစင်အဖြစ်ပြောရင်ဘယ်နှစင်လဲအပားရေဘယ်နှပါလဲ5ပါဒီလိုမလားဒါလည်းရှိတဲ့အခါကျတော့ပရမဇုံနဲ့ဟောတာကတခြားလားသောတာပတ္တိမေလားသောတာပတ္တိမေကလေးရပါပြီဆိုရင်တဲ့အနိုင်ဆုံးဖြစ်တယ်နော်ဟောဒီဒိဋ္ဌာနုတေယနဲ့ဝိသိကိစ္ဆာနုတေယနှစ်ပါးကိုဖယ်ရှားပလိုက်ပါဟုတ်တယ်မလားဘယ်နှပါးကိုဖယ်ရှားပလိုက်တယ်နော
်
ဘယ်လိုလဲဘယ်လိုတော့ဒိဋ္ဌာနုတေယနဲ့ဝိသိကိစ္ဆာနုတေယအဲ့ဒီနှစ်ပါးအမြင့်ပြတ်သွားပြီမရှိတော့ဘူးဟုတ်တယ်မလားအမြင့်ပြတ်သွားပြီမရှိတော့ဘူးအနုတေယဆိုတော့ကိန်းအောင်နေတာကိုမရှိတော့ဘူးနော်အခုနောက်တော့ကမရှိစံထဲမှာရန်ရှိတယ်ရန်ထဲမှာတတ္တိလေးရှိတယ်အဲ့ဒီတတ္တိကလေးကိုပဲဖယ်ရှားပလိုက်ပြီမရှိတော့အဲ့ဒီတတ္တိကလေးဖယ်ရှားပလိုက်ပြီမရှိတော့ဘူးဆိုတော့ရန်တော့ရှိချင်ရှိမယ်ဒါပေမဲ့တတ္တိမှမရှိရင်အဲ့ဒီရန်မိတောင်အောင်မလ
ား
မတောင်တော့ဘူးနော်ခေါင်းလေးကပြောခဲ့တယ်ရိုးစိတ်ကလေးသစ်စိတ်မျိုးစိတ်ကလေးပဲစိတ်ကလေးပဲစိတ်ကလေးရှိပြီရှိ냐တော့လည်းပဲအပင်ပေါက်စိတ်တဲ့တတ္တိကိုခေါ်တယ်အစုဒ္ဒစိတ်တဲ့ကလေးတွေမရှိတော့ဘူးဆိုရင်အဲ့ဒီပဲစိတ်ကလေးကမြေပြင်ချဆိုင်အပင်ပေါအောင်မလ
ား
မပေါတော့ဘာမရှိတော့လို့တော့အစုဒ္ဒစိတ်တဲ့ဆိုတဲ့အပင်ပေါက်စိတ်တဲ့တတ္တိကလေးမရှိတော့လို့အဲ့ဒီတတ္တိတွေဟောဒီအနုတ္တရခုနှစ်ပါးပဲဟုတ်တယ်မလားအဲ့ဒီတော့အနုတ္တရခုနှစ်ပါးရှိနေတဲ့အပင်ပေါအောင်ပါပဲအနုတ္တရခုနှစ်ပါးမရှိတော့ဘူးဆိုရင်အပင်မပေါတော့နော်အပင်မပေါတော့အပင်မပေါချင်ရင်ဘာလို့ရမှာတော့အနုတရားခုနှစ်ပါးကိုတတ်ဘာနဲ့တတ်လဲမဲ့နဲ့တတ်ဘာမဲ့နဲ့တော့သောကတရားမဲ့နဲ့တတ်ဟုတ်တယ်မလားအဲဒီတော့မှာပရမသုံးမိုက်ကဘာမဲ့တော့သောတာပတ္တိမဲ့ဘာမဲ့ပါလိသောတာပတ္တိမဲ့သောတာပတ္တိမဲ့နဲ့တတ်တဲ့အခါကျတော့ဘာနုတရားသိမလဲဒိဋ္ဌာနုတရားဝိသိကိစ္ဆာနုတရားခုနှစ်ပါးသိမလဲအဲ့ဒီနှစ်ပါးသေးတယ်ဆိုလို့ရှိရင်နော်အဲ့ဒီနှစ်ပါးကလည်းသူကအပင်ပေါက်မဲ့မျိုးစိတ်ကလေးတွေပဲမဟုတ်လားအဲ့ဒီနှစ်ပါးသေးသွားပြီဆိုအဲ့ဒီနှစ်ပါးအပင်ပေါက်အောင်မလ
ား
ဘယ်နေရာမှာသူမပေါက်တော့သူကဘယ်နေရာမှာအပင်ပေါက်မဲ့မျိုးစိတ်တော့ဒိဋ္ဌလူတရားနဲ့ဝိသေကိစ္စလူတရားကလေသူတို့ကအပင်မပေါက်ဘူးလားပေါက်ပါလ
ား
ပေါက်မဲ့မျိုးစိတ်ဘယ်နေရာမှာသွားပေါက်လဲအပယ်လေးပါးမှာသွားပေါက်ဒေနမှာသွားပါပါလေဒိဋ္ဌာလူတရားနဲ့ဝိသိကိစ္ဆာလူတရားဘယ်မှာသွားပေါက်ပါလဲအပယ်မှာသွားပေါက်ပါလူပြည်မှာပေါက်မယ်လို့မထင်နဲ့ဘယ်သွားပေါက်မလဲအပယ်လေးပါးမှာသွားပေါက်ပါဒီလိုမလားသောတာပတ္တိမဲ့နဲ့ဒိဋ္ဌာလူတရားဝိသိကိစ္ဆာလူတရားနှစ်ပါးကိုပယ်လိုက်မယ်ဆိုရင်နော်အပယ်မှာသွားပြီးတော့အပင်ပေါက်မယ်မျိုးစိတ်ကလေးတစ်ခုရှိသေးလားအဲ့ဒီလိုဆိုရင်အပယ်ပေါ်ရောက်အောင်မလားမရောက်တော့နော်အပင်မှာသွားပြီးတော့အပင်ပေါက်မဲ့မျိုးစိတ်ကလေးတစ်ခုကိုဖယ်ရှားပလိုက်နိုင်တယ်အဲ့ဒီလိုဖယ်ရှားပလိုက်နိုင်တဲ့အတွက်နော်အပင်မှာသွားပြီးတော့အပင်ပေါက်စီတတ်တဲ့ကိလေသာရှိသေးလား
ရှိပါဘူး
ကျန်တဲ့ကိလေသာတော့ရှိကောင်းရှိမယ်ဟုတ်တယ်မလားအပင်မှာသွားပြီးတော့အပင်ပေါက်စီတတ်တဲ့ကိလေသာရှိအောင်မလားရ
ှိပါဘ
ူးအဲ့ဒီကိလေသာမရှိတော့ဘူးဆိုရင်သင်္ခါရကာမဘဝတော့အပင်ပေါက်နိုင်တဲ့သင်္ခါရကာမဘဝဟုတ်သလား အပင်ပေါ်မှာလေအပင်ပေါက်နိုင်သေးလားမပေါက်နိုင်ရင်အနုတရဒိဋ္ဌာနုတရဝိသိကိစ္ဆာနုတရဆိုတဲ့ပြိတ္တာတရားလေးတွေသိတော့ကိလေသာဝုကလေးတွေမငြိမ်းဘူးလားငြိမ်းသွားတယ
်
ဘယ်ဘုံအတွက်ငြိမ်းသွားလဲအဘယ်ဘုံအတွက်ကိလေသာဝုငြိမ်းရဘယ်ဘုံအတွက်ကမ္မဝုကောမသိဘူးလားသိတယ
်
အဘယ်ဘုံအတွက်ကမ္မဝုသိရင်ဘယ်ဘုံအတွက်ရောက်မဲ့ဝိပါကဝုကောဖြစ်အောင်မလား
မ
ဖြစ်တော့နော်အဘယ်ဘုံကိုမှာသွားဖြစ်မဲ့ဝိပါကဝကြီးဖြစ်အောင်မလား ဝိပါကကိုမဖြစ်တာဘာဝမဖြစ်လို့လဲကမ္မောမဖြစ်လို့ကမ္မောမဖြစ်တာဘာဝမဖြစ်လို့လဲကိလေသာကိလေသာကဘယ်ရောက်သွားလဲသောတပတိမနဲ့တပ်ပလိုက်ပြီဘယ်ရောက်သွားတော့သောတပတိမနဲ့တပ်ပလိုက်ပြီဆိုတော့ဒိဋ္ဌလူတရားနဲ့ဝိသိကိစ္ဆာလူတရားကိလေသာကိုရှိသေးလ
ား
ကိလေသာကိုမရှိတော့ကမ္မောကိုကမ္မောမရှိတော့ဘူးဆိုရင် အပေပေါ်မှာသွားဖြစ်မဲ့ဝိညာဉ်နာယုတ်သလာယရဏခန္ဓာဝေဒနာဇာတိစရာမရဏဥပပတ္တိဘဝဖြစ်ရောမလားဥပပတ္တိဘဝမဖြစ်တာဒီအဝိပါကောမဖြစ်တာဒီဘာဝမဖြစ်တော့လို့တော့ကမ္မောမဖြစ်ကမ္မောမဖြစ်တာဒီဘာဝသိသွားလို့တော့ဖြစ်တာပဲမင်းနဲ့တက်တာတော့သောတာပတ္တိမင်းနဲ့တက်ပလိုက်ပြီဟုတ်တယ်မလားနာတကသကရာဂာမိမဲ့သကရာဂာမိမဲ့နဲ့တတ်တဲ့ကိလေသာတရားမရှိဘူးနော်သကရာဂာမိမဲ့နဲ့တတ်တဲ့အနုတ္တိယတရားရှိလားမရှိဘူးနည်းနည်းတော့ပါအောင်တော့ရော့ပါအောင်တော့လုပ်လို့ရတယ်လုံးဝတတ်နိုင်သလားမေးတော့မတတ်နိုင်ဘူးဒါပြီးတတရားမြောက်လည်းကဘာမဲ့တော့အနာဂာမိမဲ့အဲ့ဒီအနာဂာမိမဲ့နဲ့ဘယ်အနုတ္တိယကိုတတ်တယ်လဲဆိုရင်ကာမရာဂာနုတ္တိယနဲ့ပဋိက္ခာနုတ္တိယအနုတ္တိယဘယ်နှပါးသတ်တော့နှစ်ပါးဘယ်မင်းနဲ့သတ်တော့အနာဂါမိမင်းနဲ့သတ်ဘယ်မင်းနဲ့သတ်တော့အနာဂါမိမင်းနဲ့သတ်တော့ကာမရာဂနုတ္တိယနဲ့ပရိက္ခာနုတ္တိယရှိသေးလားကိလေသာလေးတွေမသိဘူးလားသိသွားလားအမြင့်ပြတ်သိသွားပြီမရှိတော့နော်ကိလေသာဟောမှမရှိတော့ဘူးဆိုရင်ကမ္မဟောကိုရှိရောမလားကမ္မဟောမရှိတော့ဘူးဆိုဝိပါကဟောကိုရှိရောမလားဘယ်ဘုံမှာမရှိတာလဲအပင်ကလွန်ခဲ့ပြီပြီလေဘယ်ဘုံမှာမရှိတာလဲလူဘုံနဲ့နတ်ဘုံအနာဂါမိမဲ့ရသွားမယ်ဆိုရင်လူဘုံနတ်ဘုံမှာဖြစ်မဲ့ဝိပါကဝတ္တိလုံးဝမဖြစ်တော့နော်လူဘုံနတ်ဘုံမှာပြန်ရအောင်မလားလူဘုံနတ်ဘုံမှာဖြစ်မဲ့ဝိညာဏယောသလာရဏဖသဝေဒနာဇာတိသရမရဏဥပပတ္တိဘဝရအောင်မလားလူဘုံမှာပရိသန္တိနေအောင်မလားလူဘုံနတ်ဘုံမှာပရိသန္တိမနေလူအဝဏ္ဏဟုဩမလားလူအသင်္ဍသည်သိအောင်မလားမသိတော့ဘာမဲ့ရသွားလို့တော့ဘာကိလေသာဘာအနုတ္တိယတတ်နိုင်လို့တော့ကာမရာဂအနုတ္တိယပဋိက္ခာအနုတ္တိယအနုတ္တိယလည်းပါတတ်လိုက်တာနဲ့တပြိုင်တည်းလူပေါ်မှာပြန်မလာတော့ဘူးလူအဝဏ္ဏဝလူအသိဉာဏ်အသိမတွေ့တော့ဘူးเนาะအဲဒီတော့တချို့တချို့ယောဂီတွေကစိတ်ကလေးများနေလိုက်ဘာပြောလဲငါသိချင်ပါတယ်ဟုတ်တယ်မဟုတ်လားမပြောဘူးလားပြောလားစေကလေးမြင့်လာရင်ဒီလိုနဲ့မတွေ့ချင်ဘူးငါသိချင်ပါတယ်သိချင်ပေမဲ့လို့သိပေမဲ့လို့နေလို့နဲ့တော့ပြန်တွေ့အောင်ပါပဲနောက်ဘဝကျပြန်တွေ့အောင်ပါပဲဟုတ်တယ်မလားပြန်မတွေ့အောင်ဘာမဲနဲ့ရအောင်လုပ်ရမှာလဲအနာဂါမိမဲ့သာရအောင်တော့နော်အနာဂါမိမဲ့ရရင်ဘာလို့သိရသေးပါလဲကာမရာဂလူတရားပဋိက္ခလူတရားအဲ့ဒီလူတရားနှစ်ပါးသိမှနေလို့နဲ့ပြန်မတွေ့တော့ပါအဲ့ဒီကနော်အဲ့ဒီလူတရားမသိမချင်းပြန်တွေ့အောင်ပါပဲဒါကြောင့်သိကျင်ပါတယ်သိညစ်ပါတယ်သိကျင်ပါတယ်လို့ညီးမနေနဲ့နော်ဘာမဲရအောင်လုပ်ရမှာလဲအနာဂါမိမဲရအောင်လုပ်ဒီလိုမလားနောက်တော့အနုတ္တိယဘယ်နှပါးရှိသေးလဲအောမဘာအနုတ္တိယတွေတော့ဘဝရာဂအနုတ္တိယမာနအနုတ္တိယအဝိဇ္ဇာအနုတ္တိယသူတို့ကဘယ်မဲနဲ့တတ်မလဲအရဟတမဲနဲ့တတ်အရဟတမဲနဲ့တတ်တဲ့အခါကျတော့ဘယ်ဘုံဘယ်ဘဝဘယ်ဌာနမှာအပင်ပေါင်းတဲ့မျိုးစေ့တွေကုန်သွားပြီလေဇမဘုံဟုတ်လားမလားဗမာဘုံပြန်လာအောင်မလားပြန်ပြေအောင်မလားမဖြစ်တော့ဘူးဗမာဘုံမှာဖြစ်မဲ့မျိုးစေ့တွေမျိုးစေ့တော့ရှိရင်ရှိမယ်ဒါပေမဲ့အပင်ပေါက်စေတတ်တဲ့အစုဒံစေတတ်တဲ့တတ္တိတွေရှိသေးလားရှိပါဘူးတတ္တိဆိုတဲ့အနုတ္တိယတွေရှိသေးလားဘလို့လဲသားလိုက်လို့တော့အရဟတမဲနဲ့သားလိုက်လို့အလုံးပေါင်းတော့မဲဘယ်နှပါးရှိတော့မဲလေးပါးနဲ့သားလိုက်တာအပင်ရောက်မဲ့မျိုးစေ့တွေလည်းမရှိတော့လူဘုံနောက်ဘုံရောက်မဲ့မျိုးစေ့တွေလည်းမရှိတော့နော်โอ้ဗျမဘုံပြန်ဖြစ်မဲ့မျိုးစေ့တွေလည်းမရှိတော့ဘူးဘဝမပြတ်ဘူးဒါပြတ်အဲ့ဒီကြတော့မှတကယ်ဘဝပြတ်တယ်လို့ခေါ်တယ်ဟုတ်တယ်မလားအဲ့ဒီကြတော့အနုတ္တိယခန္ဓာပါလုံးရှိသေးလားအနုတ္တိယခန္ဓာပါလုံးမရှိတော့ဘူးဆိုကိလေသာဝတ္တိလုံးဝမရှိတော့ဘူးကိလေသာလုံးဝမရှိတဲ့အတွက်ကာမဟုတ်ဘောမရှိတော့ကာမလုံးဝမရှိတော့တဲ့လူတော့တဲ့အတွက်ဝိပါကဝတ္တိကောမပြတ်ဘူးလားပြတ်သွားလားအဲ့ဒါကြောင့်ဝိပါကကိုသိခြင်းရင်ပါဟုကိုတတ်ရမယ်ကာမဟုတ်ကမ္မဝတိခြင်းဘာဝကိုတတ်ရမယ်ကိလေသာဝကိလေသာဝကိုတတ်ခြင်းရဘာကိုရှုရမယ်ဘာကိုရှုရမယ်ခန္ဓာ၅ပါးပေါ့ကိလေသာဝတတ်ခြင်းဘာကိုရှုရမယ်ခန္ဓာ၅ပါးဖြစ်ပြပါသစ္စာရှုတဲ့ဉာဏ်ကဒုက္ခသစ္စာကိုမေဃသစ္စာနဲ့ရှုဒုက္ခသစ္စာကိုမေဃသစ္စာနဲ့ရှုသိတော့ဘာသစ္စာသိမယ်ကိလေသာဝလေးတွေမသိဘူးလားသိတော့လားတိကိရတာဝဆိုတဲ့သမုဒိယသစ္စာသိတော့ကမ္မဝဖြစ်အောင်မလားဝိပါကဝဖြစ်အောင်မလားဝိပါကဝကြီးမှမဖြစ်တော့ဘူးဆိုဩနာတွေတွေ့အောင်မလားခန္ဓာ၅ပါးရအောင်မလား ခန္ဓာငါးပါးမရတာဒီတခြားသိမ့်တာလားဒုက္ခသိမ့်သွားတာဒုက္ခခံသိငြိမ့်တာသိမ့်တာဒီတခြားလားနိဗ္ဗာန်လားအဲ့ဒါကြောင့်ကိလေသာဟုတ်တော့အလုံးသိအောင်တတ်နိုင်ပါနိဗ္ဗာန်ကိုလုံးလုံးရရပြိနိဗ္ဗာန်ဆန်နိုင်မယ်ဒီလိုမလားအဲ့ဒီလိုဆန်နိုင်အောင်တခြားမဲ့ရအောင်ကြိုးစားရမလားအရဟတမဲ့ရအောင်ကြိုးစားရမလားသို့တော်လည်းပဲသောတာပတ္တိမဲ့သက္ကရာဂံမဲ့နာဂာမိမဲ့ဆိုတဲ့မဲ့တွေရရင်လည်းပဲသူဒုက္ခနဲ့သူတော့မသိဘူးလားသိနေပါအေးသူဒုက္ခနဲ့သူသိရင်လည်းအတိအသေးသောနိဗ္ဗာန်ကိုရတာပါပဲဟုတ်တယ်မလားအဲဒါကြောင့်ဒုက္ခခံသိခြင်းရမှမျက်နှာပံကိုရကြမှာလဲဆိုရင်တခြားရှုဝမာလားခန္ဓာရှုဝမာလ
ား
ခန္ဓာ၅ပါးဖြစ်ပြပါသစ္စာရှုတဲ့ဉာဏ်ကပါသစ္စာသေတာကပါသစ္စာအကြောင်းသိတော့အကျိုးမငြိမ်းဘူးလ
ား
အကျိုးငြိမ်းတာကပါသစ္စာသစ္စာ၄ပါးဆိုင်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်အောင်တဲ့ခန္ဓာကိုဉာဏ်နဲ့အကျဉ်းချင်းဖန်မှန်ကြိုးစားပြီးတော့ရှုမှတ်ကြပါလို့တန်ကျော်ရင်းနဲ့သာဓုခေါ်တော့ကြအောင်စို့အေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်တန်ခါရမြတ်ကြီးကိုနေလာတဲ့ဖွယ်တင့်နေအောင်ပြည့်စုံဆောက်ရှောက်ထောက်ပံ့နိုင်တော့တာမနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။